ခိုင်ပြည်နယ်အမျိုးကဒုက္ခတွေထောင်ကျော်ဒီသတင်းပတ်ထဲမှာပဲနေရက်ကိုစပြနေကြပါပြီ။ကိုသောဆန္ဒအလျောက်နေရက်ပြင်ညင်းတဲ့သူတွေကိုပြည်နယ်ကောင်စီကစီးရင်ကောက်ယူပြီးနေရက်ပြင်တဲ့အခါမှာလည်းအိမ်အောင်စုတစုကိုငွေကျပ်၅သိန်းနဲ့စန္တလစာထောက်ပံ့ပေးတယ်လို့လည်းအမျိုးနယ်အမှတ်၁ဒုက္ခတွေစကန်တာဝန်ခံကိုတန်းချူကပြောပါရယ်
။လူတွေထောင်ကျော်ဟုတ်ကဲ့။ပြန်မယ်ဆိုလို့ရှိရင်ဒီလူမျိုးဒါသူတို့ဒီပြဆိုးရကထောက်ပံ့ခြင်း၅သိန်းရောက်ပါနော်။ကျခရိုင်ဒီစီမကဟိုဆိုင်းထတလာစားအခုပြန်သွားတဲ့အချိန်မှာလည်းသူတို့ဘာပြေးလဲဆိုတော့ဟိုအခြားဟိုပစ္စည်း16မျိုးအိုးခွဲ့ဇွန်ပကံတောင်ရှင်းအောင်ပစိုးချပိအဲ့ဒါပါတော့နော်။ရအကြောင်းဝဆုံးလေးဖတ်ပြအဲ့ဒါလေးပါဝင်16ပစ္စည်း16မျိုးအဲ့ဒါပြေးရတာပေါ့။ဒါနေ့ကကျန်တာဒါနဲ့ဆိုရင်သရုပ်ဆာအကြီး၄ကြီးမြောက်ပြီ။
2019ခုနှစ်စောပိုင်းလောက်ကစရခိုင်နယ်နဲ့ကအေးဖွဲ့နဲ့မြန်မာစစ်တပ်ကတပ်ဖွဲ့တွေဖြစ်တဲ့ကြောင့်အမ်းမြုံနယ်ဒလချောင်းအုပ်ကဒေသခံတောင်းနဲ့ချီပြီးအမ်းမြုံကိုဖျက်ပြေးကြရတာပါအမ်းမြုံနယ်မိုင်30နီးပါးဝေးတဲ့ဒလချောင်းအုပ်စုရွာအောင်ချေရွာကဥအောင်ဝင်းကတော့ဒုက္ခဆဲစခန်းမှာအနေကျသွားရင်ရွာမှာခြံခဲ့တာတွေဆုံးရှုံးမှကြောက်လို့နေရပြန်ရတယ်လို့ပြောပါတယ်လက်ရှိမှာတော့ဒလချောင်းဘက်မှာမြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကအေးဖွဲ့တို့နှစ်ဖက်တက်ဆွဲထားတာတွေရှိရကြောင်းစိုးရိမ်ရကြောင်းလည်းဥပဝင်ကပြောပါရယ
်အစီအစဉ်တွေကတော့900မှာရွှေလို့ပြည်ရင်းဒီရခိုင်ကတော့ခါတာဟိုအတူတူဆက်မထားနေရပြီတော့ကိုယ်ကမကြောက်ရဘူးပေါ့နော်ဒီလိုမကမ္မတဲ့နေရာတွေကတော့လောလောလောသွားလာလို့ရတယ်ပဲအဲကမျိုးတွေကတော့စိုးရိမ်ရှိရပါမယ်လေအခုချိန်ကပါလဲဆိုတော့ဒီလိုနှစ်ဖက်ကချူခွာမှုကမရှိသေးဘူးဟာကိုအဲ့လိုလည်းတော့မဟုတ်ဘူးကိုတို့ကဒီကိုဒေတာကိုဘယ်လိုပြောမလဲခုချိန်ကအေးတော့အေးချမ်းနေတာဒါပေမဲ့ခုကရကိုလက်ချင်းတွေပြီးတော့ကြာသွားလို့ရှိရင်ကိုတို့အချိန်ရတဲ့အရာတွေဆုံးသွားမှာကိုကြောက်တယ်ဟုတ်တယ်ဟုတ်တယ်အင်ညာတို့ပြည်ရင်တို့ပါလို့ပေါ့
အမျိုးနယ်ကဒုက္ခတဲ့စကန်နေမှာခိုးလုံနေသူ9000ကျော်ရှိပြီးဒီထက်က2000ကျော်လောက်နေရပြန်ခဲ့ကြတာပါစစ်ချင်းလက်နက်တွေနဲ့မြေမြုံမိုင်းတွေမရှိရသေးတဲ့ကြောင့်နေရမပြန်နိုင်သေးတဲ့ဒုက္ခတွေ2000ကျော်လောက်ကျန်ရှိနေစေဖြစ်ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကအေးအေးဖွဲ့တို့တည်ရတဲ့2018အကုန်ပိုင်းလောက်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ3000ကျော်ရှိခဲ့ပြီးဒီထက်က3000ကျော်လောက်ကတော့တိုက်ပွဲတွေအေးသွားပြီးနောက်ပိုင်းနေရပြန်ခဲ့ကြတာပါလက်ရှိအချိန်ထိရခိုင်ပြည်မြောက်ပိုင်းမှာနေရမပြန်နိုင်သေးတဲ့ဒုက္ခတွေ9000နီးပါးရှိနေပြီးပြည်နယ်ကောင်စီကတော့ကိုယ်စံနာလျောက်နေရပြန်မဲ့သူတွေကိုပြန်ပို့ပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ